မင်္ဂလာပါ RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရရှင်ဒီတစ်ပတ်အစီအစဉ်မှာထိုင်းရောက် CDM ចောင်းသားတို့ရဲ့ပေးစာကိုအရင်ဆုံးတင်ပြကြပါမယ်မင်္ဂလာပါ RFA ရေကျွန်တော်ကတော့ CDM လောက်ထားတဲ့နောက်ဆုံးနှစ်ចောင်းသားတစ်ယောက်ပါအခုလက်ရှိထိုင်းနိုင်ငံမှာအလုပ်လုပ်နေပါတယ်စစ်ကောင်စီကလစဉ်ဝင်ငွေခွန်ကောက်ခံတဲ့အပေါ်မှာ NUG အစိုးရကဝင်ငွေခွန်မဆောင်ဖို့တိုက်တွန်းထားတာတွေ့ရပါတယ်ကျွန်တော်တို့အနေနဲ့လည်းပြည်သူအပေါ်ကိုအကြမ်းဖက်နေတဲ့စစ်ကောင်စီကိုဝင်ငွေခွန်မဆောင်ချင်ပါဘူးဒါပေမဲ့လည်းအထောက်အထားစာအုပ်တွေလုတ်တဲ့အခါမှာဝင်ငွေကိုမဆောင်ရင်အခက်အခဲတွေနဲ့ကြုံနေရပါတယ်။ဒါနဲ့ပတ်သက်လို့ NUG အစိုးရအနေနဲ့ဘလို့ဆောင်ရွက်ပေးဖို့ရှိပါသလဲခင်ဗျာ။နောက်ပြီးတော့မြန်မာနိုင်ငံကကျွန်တော်နေထိုင်ခဲ့ရမြို့နယ်မှာလည်းပြည်သူစစ်အတွက်ဆိုပြီးတော့တအိမ်တောင်ကိုတလားကို2000ပေးဖို့ကောက်ခံနေကြပါတယ်။မပေးရင်ရန်ပြုတ်မှာကြောက်လို့မပေးချင်ဘဲနဲ့ပေးနေကြရပါတယ်။ပြည်သူကိုအကျိုးမပေးအကျိုးမပြုတ်ပဲအကြမ်းဖက်ပြီးတော့မီးရှို့တပ်ဖြတ်နေတဲ့စစ်ကောင်စီအဖွဲ့ကိုမြ мян ပြုတ်စေခြင်းပါပြီခင်ဗျာဆိုပြီးတော့ပြေဖို့ရင်ဖွင့်လာတာပါရှင်အခုဆက်ပြီးတော့ရှမ်းပြည်နယ်ဘက်ကကာသမတ်တို့ရဲ့ပေးစာကိုတင်ပြပါမယ်အခုလပိုင်းမှာမြဝတီလမ်းပိုင်းနဲ့ရှမ်းပြည်နယ်မြောက်ပိုင်းကလမ်းတွေပိတ်ပြီးတော့ကျိုင်းတုံတချီလိတ်အရှိတ်လမ်းပိုင်းပဲဖွင့်နေတော့ကားပေါင်းစုံကအဲ့ဒီဘက်တွေကသွားနေကြပါတယ်ဒီလိုသွားတဲ့အထဲမှာ12ဘိန်းကားတွေရောဒီ22ဘိန်းတွဲကားတွေရောနောက်ပြီးတော့ဒီပုံမှန်ဆွဲနေကြတောင်ကြီးတချီလိတ်ခရီးသည်ကားတွေပါပါပါတယ်အခုရက်ပိုင်းမှာတော့အသွားအလာအတော်ရှုပ်နေကြပြီးတော့စစ်စေးရိတ်ဂိတ်တွေကလည်းတော်တော်ကိုစိုးလာကြပါတယ်။ကျွန်တော်တို့ခရီးသည်ကားတွေကပုံမှန်ဆွဲနေတဲ့ကားတွေပါ။အခုကဒီတာကော်တရာ၊လွိုင်လင်၊မိုင်းပွန်စစ်စေးရိတ်ဂိတ်၊တောင်ကြီးလေးမိုင်စတဲ့ဒီနေရာတွေမှာတာဝန်ကျတဲ့ရဲတွေစစ်သားတွေကတော်တော်လေးကိုအတောင်အယံကျန်းနေကြတာပါ။ကျွန်တော်တို့မှာတောင်ကြီးကိုရောက်ခံနေမှမပေးနိုင်ရင်ပြန်လှည့်ဆိုတာမျိုးတွေနဲ့ကြုံနေရပါတယ်။ကျွန်တော်တို့ကမိသားစုစားဝတ်နေရေးအတွက်မနှဲယုံကန်နေရတဲ့အချိန်မှာသူတို့ကပါဇက်သေးရှိတဲ့ဈေးကိုပြောပြီးတော့တောင်းနေတော့အဆင်မပြေပါဘူးဒီကိစ္စနဲ့ပတ်သက်ပြီးတော့သက်ဆိုင်ရာတာဝန်ရှိသူတွေသိအောင်တင်ပြပေးစီခြင်းပါတယ်ဆိုပြီးတော့ပေးပို့လာတာပါရှင်အခုဆက်ပြီးတော့ပဲခူးဒေသခံတို့ရဲ့ပေးစာကိုတင်ပြပါအောင်မယ်ပဲခူးတိုင်းပေါက်ခေါင်းမြို့နယ်ကန်ချင်းကျေးရွာရဲစခန်းမှာဖေဖော်ဝါရီလ4ရက်နေ့မနက်8:00ခွဲကဒီစစ်တပ်ကကန်ချင်းကျေးရွာနဲ့မြင်းဒီကုန်းကျေးရွာတွေကရွာရမီရဖတွေကိုခေါ်ပြီးတော့တကားပိတ်ထားပါတယ်တဲ့လူအင်အား20ပေးရမယ်မပေးရင်ပြန်မလွတ်ဘူးဆိုပြီးတော့လည်းပြောပါရတဲ့အခုလက်ရှိရွာသူရွာသားတွေလည်းထွက်ပြေးတိမ်းရှောင်နေကြရတာမို့ရွာထဲမှာမရှိကြတော့ပါဘူးစစ်သားတွေကလည်းရွာထဲကကြက်တွေဝက်တွေနဲ့နွားတွေကိုပါတပ်စားနေပါဗျညာပိုင်းမှာလည်းရွာထဲကိုတနက်အချက်30ကျော်ပစ်ဖောက်ပြီးတော့ဘေးရွာတွေကိုသတင်းမပေါက်ကြအောင်လည်းချိန်ချောက်ထားပါတယ်ဆိုပြီးတော့ပေးပို့လာတာပါရှင
်ကိုယ့်ရဲ့ပတ်ဝန်းကျင်မှာအဆင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင်RFA ရဲ့ Viber နဲ့စင်တဲ့ဖုန်းနံပါတ် 232-235-4218 ကိုဆက်သွယ်နိုင်ပါတယ
်အခုဆက်ပြီးတော့ချင်းရွှေဟော်ဘက်ကအခြေအနေအကြောင်းပြပြလာတဲ့စာကိုတင်ပြပါမယ်ကျွန်တော်ကကားလီသမားတစ်ယောက်ပါ RFA ရေလက်ရှိဒီချင်းရွှေဟော်အနီးဝါကိုပိုင်အုပ်ချုပ်ခွင့်ရနမ်တင်မြို့ကိုရောက်နေပါတယ်တက်တုံညာနှစ်ခွန်စစ်စင်ရေးစားတဲ့ဒီဆယ်လာပိုင်း28ရက်နေ့ကချင်းရွှေဟော်မှာကြံခဲ့တဲ့ကျွန်တော်ကားကိုပြန်လာယူတာပါအဲ့ဒီနေ့ကတော့ကိုကန်တက်ဖွဲ့ဝင်တချို့ကကျွန်တော်ကားကိုတင်ထားလိုက်ပြီးတော့စစ်ပွဲပြီးရင်လာယူပါလို့ပြောပါတယ်။အခုလာယူတော့ရွေးရမယ်လို့ပြောပါတယ်။တရုတ်ယွမ်12,000မြန်မာငွေနဲ့ဆိုရင်သိန်း90ကျော်60နီးပါးပေးရမယ်ဆိုပြီးတော့တောင်းပါတယ်။ဆရာနာရှင်ကိုမကြိုက်လို့အတူတူတွန်းလှန်နေကြတာပါ။အခုကျွန်တော်တို့နောင်တရရတော့မှလာခင်ဗျာဆိုပြီးတော့ရှင်ဖွင့်ပြောပြလာတာပါရှင်။အခုတခါဖားကန်ဘက်ကပေးစာကိုတင်ပြကြပါတယ်။ကျွန်တော်ကတော့ကချင်ပြည်နယ်ဖားကန်မြို့နယ်ဝေခါဒေသကစစ်ဘေးဒုက္ခသည်တယောက်ပါအခုဆိုရင်ဝေခါဒေသမှာတိုက်ပွဲတွေလည်းမရှိတော့တာကြောင့်ကျွန်တော်တို့နေရက်ပြောင်းချင်နေကြပါပြီကျွန်တော်တို့အိမ်တွေဆိုရင်လည်းဘဲအဖွဲကဖောက်တာမှမသိပဲနဲ့အဖောက်ခံရပါတယ်ကြောက်စိမ့်မြေဖြစ်တာမို့ကြောက်စိမ့်နဲ့မော်တော်ဆိုင်ကယ်တွေတစ်စီးမှမကြံတော့ပါဘူးဒီဘက်မှာကအောက်ပိုင်းဒေသလိုဒုက္ခသည်စခန်းတွေလည်းမရှိတာမို့စစ်ဘေးဒုက္ခသည်ပြည်သူတွေအခက်အခဲတွေနဲ့ကြုံနေကြရပါတယ်ဒါကြောင့်စစ်ဘေးဒုက္ခသည်တွေကိုငဲ့ညာစာနာပြီးတော့နေရက်မှာပြန်နေခွင့်ပြုဖို့သက်ဆိုင်ရာအဖွဲ့အစည်းကတာဝန်ရှိသူတွေကိုတောင်းဆိုကြပါတယ်။ဒုက္ခတွေများနေတာကြောင့်ကျွန်တော်တို့ကိုတတ်ချင်တဲ့အဖွဲ့တွေတတ်ပါစေတော့ခမညာ။နေရက်ပြန်နေခွင့်ကိုပဲခွင့်ပြုပေးဖို့မြစ်တာရက်ခံပါတယ်ဆိုပြီးတော့ပေးပို့လာတာပါရှင်။ဒီတစ်ပတ် RFA ပေးစာပြန်စာအစီအစဉ်ကစာရီမှာပေးပို့သူတွေရဲ့လုံခြုံရေးအရာနာမည်တွေကိုမဖော်ပြဘဲတင်ပြခဲ့တာပါရှင်။ဒီတစ်ပတ်အစီအစဉ်ကိုတော့ဒီလောက်နဲ့ပဲရန်နာပါရစေ။ RFA ကိုကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။နောက်တစ်ပတ်မှာလဲ RFA ပြည်သက်တွေရင်ဖွင့်လာတာတွေကိုကောက်နှုတ်တင်ပြပေးဦးမှာမို့စောင့်မျှော်ရှုစားပါအောင်ရှင်။